ရခိုင်ပြည်နယ်အမျိုးနယ်တွေကစစ်ကောင်စီတပ်စခန်းအများအပြားကိုအာရခတ်တပ်တော် AA အဖွဲ့ကထိန်းချုပ်ထားပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုသိမ်းပိုက်နိုင်မှုထူးဆစ်စင်နေတဲ့အချိန်မှာပဲစစ်ကောင်စီတပ်သားအများအပြားအလံပြူထောင်လက်နက်ချခဲ့တဲ့ရုပ်သံဖိုင်တစ်ခု AA ဘက်ကထုတ်ပြန်လိုက်ပါတယ်။အမျိုးနယ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခရဲ့ပရဂတိတိမြေပြင်အခြေအနေလို့အမည်ပေးထားတဲ့ရုပ်သံကိုဒီဇင်ဘာလ16ရက်နေ့မှာထုတ်ပြန်ခဲ့ပြီးတဲ့နောက်မနေ့ဒီဇင်ဘာလ18ရက်နေ့မှာလည်းနောက်ထပ်စစ်ကောင်စီတပ်သားယာနဲ့ချီအလံပြူထောင်လက်နက်ချတဲ့ရုပ်သံပိုင်းတစ်ခုကို AA ဘက်ကထပ်မံထုတ်ပြန်လိုက်တာပါ။အမျိုးနယ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခရဲ့ပရဂတိမြေပြင်အခြေအနေဆိုပြီးရုပ်သံဖိုင်ကိုကောင်းစင်ပေးထားပေမဲ့ဘယ်နှစ်နဲ့ဘယ်နေရာမှာရက်ကူးခဲ့တယ်လဲဆိုတာကိုမဖော်ပြထားသလို VOA ကလည်းတိကျအတည်ပြုလို့မရပါဘူး။အမျိုးအပါအဝင်နေမီအတော်များများကိုတင်ယူထားပြီးနောက်ပိုင်းတိုင်းစစ်ဌာနချုပ်တစ်ခုပဲကျန်တော့ပြီးတိုင်းဌာနချုပ်မှာဒီကနေ့အထိနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ဒီဇင်ဘာလ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ရုပ်သံဖိုင်ထဲမှာတော့လက်နက်ချအညာခံလာသူတွေကိုအရောက်ဝတ်တင်နဲ့တွေ့ရပြီးအမျိုးသမီးတွေနဲ့ကလေးတချို့ပါဝင်တာလည်းတွေ့ရပါတယ်။ဒါ့အပြင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ထဲကအဆောက်အဦတွေလို့ယူဆရတဲ့အဆောက်အဦတွေလည်းမိလောင်ပျက်စီးနေတာကိုရုပ်သံဖိုင်ထဲမှာတွေ့ရပါတယ်။ဒါ့အပြင်မြန်မာစစ်ကောင်စီရဲ့စစ်တိုင်းဌာနကြီးတစ်ခုဖြစ်တဲ့အရှေ့မြောက်ပိုင်းစစ်ဌာနချုပ်ကိုတော့အခုနှစ်အလယ်ပိုင်းမှာ MNDAA ကိုကန့်တက်တွေကတင်ယူခဲ့ပြီးတဲ့နောက်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ဟာစစ်ကောင်စီအဖို့ပထမဆုံးကြာရှုံးတဲ့စစ်တိုင်းကြီးတစ်ခုဖြစ်ပါတယ်။အခုစစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခအပြင်းထန်တိုက်ခိုက်ခံရပြီးဒီစစ်ဌာနချုပ်သာကြာရင်တော့စစ်ကောင်စီအဖို့ဒုတိယမြောက်စစ်တိုင်းကြီးတစ်ခုဆုံးရှုံးရမှာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းမောင်နှုံးမြို့နယ်တိုက်ပွဲမှာလည်းစစ်ကောင်စီတပ်သားများပြားထိခိုက်ဒဏ်ရာရတာနဲ့အလံပြူထောင်လက်နက်ချအညာခံတဲ့ရုပ်တံတွေကိုအေအေကထုတ်ပြန်ခဲ့မှုပါတယ်။အမှတ်15စစ်စင်ရေးကုကဲဌာနချုပ်စကခမှုပုံမှုချုပ်တူရင်ထုံးတဲ့အရာရှိစစ်သည်အများပြားဖမ်းဆီးခံရတဲ့ပုံတွေကိုလည်းအေအေကထုတ်ပြန်ထားပါတယ်ခင်ဗျ။